မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရ2022ခုနှစ် March 19ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3049လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါယူကရိန်းအရေးသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့အွန်လိုင်းမှာဆွေးနွေးကြတဲ့အကြောင်းတခါစိတ်ချမ်းမြေ့စရာကမ္ဘာနိုင်ငံစီးနှင်းမှာမြန်မာကအဆင့်126မှာရှိနေတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပြီးသကိုင်းတိုင်းတွေကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်ကြောင့်ဒေသခံတွေဘယ်လိုတင်းရှောင်နေရပါသလဲ
။အိုးပထမတိုက်ပွဲကလေးကဟိုမိနေရှုပ်ပြီးတော့အဲပထမတစ်ဖြတ်တိုက်ပွဲတွေကနေတဝက်လောက်ကတော့မပြတ်နာကြဘူးအခုချိန်ကြီး
ဒေသခံအမျိုးသမီးပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါကရင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းနိုင်ငံဘက်ကိုတင်းဆောင်လာတဲ့အခြေအနေဝဒေသမှာကိုဗစ်ထိန်းချုပ်ရေးကန့်သက်ရက်ထက်တိုးလိုက်တဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာသုတဆောင်နဲ့အမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာသတင်းသုံးဖက်ကြော်လာနေပြီးယူကရိန်းမြို့တော်နဲ့တခြားမြို့တွေကိုအဆက်မပြတ်ဘုံကျဲတိုက်ခိုက်နေချိန်မှာပဲတောက်ချာနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်ပင်တို့နှစ်ဦးဟာယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးရှာရှာပါပါဗီဒီယိုအွန်လိုင်းမှာဆွေးနွေးခဲ့ကြပါတယ်ရုရှားကတရုတ်ကိုစီးအကူအညီတောင်းနေတယ်လို့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်လည်းလက်ရှိပြည်ပကမှာတရုတ်နိုင်ငံဟာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်လာနိုင်တာဖြစ်ပါတယ်။အမေရိကန်အစိုးရကတော့တရုတ်အနေနဲ့ရုရှားကိုစီးအကူအညီရောစီးပွားရေးအကူအညီပါမပေးအောင်တားဆီးဖို့အတွက်လုပ်နေတာပါ။ခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးသမ္မတအင်ဗျူကထုတ်မပြောသေးပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတကထောက်ခံကြောင်းပြောဆိုမှုတွေယူကရိန်းကိုရုရှားကျူးကျော်တာအတွက်တရုတ်ကဝေဖန်ရှုတ်ချတာမျိုးမဟုတ်တာတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကိုသမ္မတဘိုင်ဒန်ကမေးမြန်းဖို့ရှိကြောင်းအင်ဗျူပြောခွင့်ရဂျန်ဆာကီကဒီစီဝေးမတိုင်ခင်ပြောကြားခဲ့တာပါသမ္မတနှစ်ဦးရဲ့နှစ်နာရီနီးပါးဆွေးနွေးပွဲအပြီးတရုတ်နိုင်ငံချင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ပြည်ပခန့်နဲ့ထိတ်တဲရင်ဆိုင်မှုတွေဟာဘသူ့အတွက်မှအကျိုးမရှိကြောင်းဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲယူကရိန်းအနောက်ပိုင်းလီဗစ်မြို့ကလေဆိပ်နားကိုရုရှားကပင်လယ်နက်ဘက်ကနေမစ်ဆိုင်းလုံးနဲ့ပစ်ခတ်ခဲ့တယ်လို့ကီယက်မြို့ရောဆင်ချေပုံနေရာတွေကိုလည်းရုရှားကဘုံကျဲတိုက်ခိုက်နေတာဖြစ်ပါတယ်ရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့စစ်ပွဲဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုစိန်ခေါ်မှုတစ်ခုဖြစ်ကြောင်းဆွစ်ဇာလန်သံတမန်ကြီးဂျက်ပီတော့ကပြောကြားလိုက်ပါတယ်ဖေဗရီ24ရက်နေ့မှာယူကရိန်းကိုရုရှားစတင်ကျူးကျော်တာနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့အမေရိကန်တို့ရဲ့ရုရှားပေါ်မကြုံစဘူးချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုမှာသူလဲပါဝင်မှာဖြစ်ကြောင်းဂျာမနီနိုင်ငံတနနိုင်ငံဖြစ်တဲ့ဆွစ်ဇာလန်ဖက်ဒရယ်ကောင်စီက February 28ရက်မှာကြေညာခဲ့တာပါ EU နဲ့ American တို့ကနိုင်ငံတနနိုင်ငံကိုအရေးယူဒဏ်ခတ်တဲ့မတဲ့မိတ်ဆွေတွေနဲ့တိုင်ပင်တဲ့အခါတိုင်းဆွစ်ဇာလန်ကလက်မခံတာတွေလက်ခံတာတွေရှိခဲ့ပေမဲ့အခုတစ်ချိန်မှာတော့လက်ခံခဲ့ကြောင်းဒါပေမဲ့ဆွစ်ဇာလန်ဟာဘယ်မှလိုက်တဲ့ဂျာမနီနိုင်ငံအဖြစ်နဲ့ပဲရပ်တည်ဆဲဖြစ်ကြောင်းသံတမန်ကြီးက Twitter မှာရေးပါတယ်နိုင်ငံတကာဥပဒေကိုလေးစားလိုက်နာမှုဟာနိုင်ငံကြီးတွေအတွက်တိတ်အရေးမပါပဲရှိနိုင်ပေမဲ့နိုင်ငံငယ်ကလေးတွေအတွက်တော့သူတို့ရဲ့ရှင်သန်ရည်ရွယ်အတွက်တိတ်ကိုအရေးပါတာဖြစ်ပြီးအခုရုရှားရဲ့ယူကရိန်းကျူးကျော်မှုဟာယူကရိန်းနဲ့မကပဲတခြားနိုင်ငံတွေအတွက်ပါချင်းချောက်မှုတစ်ခုဖြစ်နေတယ်လို့တိတ်သိငယ်တဲ့ဆွစ်ဇာလန်ရဲ့လုံခြုံရေးအတွက်ပါအရေးပါနေကြောင်းလည်းပြောပါတယ် EU ကအရေးယူထားတဲ့ရုရှားအစိုးရနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီ200ကျော်ကို EU အဖွဲ့ဝင်မဟုတ်တဲ့ဆွစ်ဇာလန်ကဘုတ်တခုနေမှာပဲအရေးယူကြောင်းကြေညာခဲ့တာဖြစ်ပါတယ်ရုရှားကကျူးကျော်တိုက်ခိုက်တာခံရတဲ့ယူကရိန်းနိုင်ငံတွေမှာနေရဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်6တန်းနေပါခွဲရှိနေပြီးပြည်ပကိုတိမ့်ရှောင်သွားသူက 3.2 တန်းကျော်နေပြီလို့ IOM ကုလသမဂ္ဂရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကပြောပါတယ် IOM ရဲ့ခန့်မှန်းချက်ကိုတောက်ချာနေကုလသမဂ္ဂလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ပြောခွင့်ရမက်သျူးဆော့မော့ချ်ကတော့ယူကရိန်းမှာတိုက်ပွဲအခြေအနေပိုမြင့်လာနေတယ်လို့ပြောပါတယ
် Humanitarian reports received from those areas are horrifying.
လူသားစာနာမှုဆိုင်ရာအစီရင်ခံစာတွေအရဒီဒေသတွေရဲ့အခြေအနေတွေဟာတိတ်ကိုဆိုးနေကြောင်းနဲ့တိုက်ခိုက်မှုတွေအတွင်းအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တာပါယူကရိန်းမှာစစ်ဘေးကြောင့်ထွက်ပြေးရသူက 3.2 တန်းကျော်နေပြီလို့လည်းပြောပါတယ် ယူကရိန်းကိုကျူးကျော်တိုက်ခိုက်တာမှန်ကန်တဲ့လုပ်ရဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနေမော်စကိုကလူစနီကီအားကစားရုံမှာမင်ကွန်းပြောကြားခဲ့ပါတယ်။ရုရှားအလံတွေဝှေ့ယမ်းနေတဲ့လူတွေနဲ့ပြည့်နေတဲ့အားကစားရုံမှာပြောကြားတဲ့မင်ကွန်းမှာတော့လိုအပ်ချက်အရယူကရိန်းကိုတိုက်ရတာဖြစ်ပြီးဘလောက်ပဲဖြစ်ဖြစ်ပေးဆက်သွားမှာဖြစ်တယ်လို့စီစဉ်ထားတဲ့အတိုင်းတေချာပေါက်အောင်မြင်မှုရမယ်လို့လည်းပြောပါတယ်။အထူးစစ်ဆင်ရေးဖြစ်တဲ့ယူကရိန်းပေါ်တိုက်ခိုက်မှုကိုရည်ညွှန်းပြောဆိုခဲ့ပြီးရုရှားရဲ့စီးလုံးညီညွတ်မှုကိုထင်ရနေတယ်လို့လည်းပြောပါတယ်။ရုရှားစစ်သည်တွေဟာအချင်းချင်းရိုင်းပြင်းနေကြပြီးတော့စီးလုံးညီညွတ်မှုတွေရနေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတပူတင်ရဲ့မင်းကွန်းကိုနိုင်ငံတော်ရုပ်သံကထုတ်လွှင့်ချိန်မှာရုပ်တရက်ခေတ္တပြတ်တောက်သွားခဲ့တာဖြစ်ပြီးဒါဟာဆက်ချုပ်ရင်းမှုကြောင့်လို့ရုရှားဆိုတာပြောဝင်ရဒီမီထရီပက်စကော့ကပြောကြားချက်ကိုကိုးကားပြီး RIA သတင်းဌာနကဖော်ပြပါတယ်။ယူကရိန်းကရုရှားစကားပြောတဲ့လူမျိုးတွေဂျန်နိုဆိုက်မျိုးရုံးတပ်ဖြတ်မှုခံရတာကိုရုရှားကကာကွယ်ဖို့ဖြစ်ကြောင်းလဲသမ္မတပူတင်ကပြောပါတယ်။ယူကရိန်းကတော့ရုရှားရဲ့ဆွဆဲမှုကအဓိပ္ပာယ်မရှိကြောင်းနဲ့ယူကရိန်းတည်တံ့မှုအတွက်ခုခံတိုက်ခိုက်နေရတာဖြစ်ကြောင်းပြောဆိုထားတာပါ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလက်နက်ကိုက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားချင်းစာနာမှုဆိုင်ရာအတက်အတဲတွေပိုဆိုးလာနေတဲ့အတွက်အရသာပြည်သူတွေဒုက္ခခံစားနေကြရကြောင်းနဲ့တိုက်ပွဲတွေဟာအထူးသဖြင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့အနောက်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတယ်လို့ကုလသမဂ္ဂဌာနတာဝန်ရှိသူတွေကပြောဆိုထားကြောင်းတောက်ကြနေမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
Across Myanmar, as of March 15th, 889,900 people remain displaced. This includes 370...
မြန်မာနိုင်ငံတဝန်းပြီးခဲ့တဲ့မလ14ရက်နေ့အထိအိုးအိမ်ဆုံးကထွက်ပြေးရတဲ့ဒုက္ခသည် 18,900 ကျော်ရှိနေပါတယ်။အဲ့ဒီထက်က 35,000 ကျော်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကတည်းကရှိခဲ့တာဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆုံးကထွက်ပြေးရတဲ့စစ်ပြေးဒုက္ခသည် 9,900 ကျော်ထပ်တိုးလာခဲ့ပါတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒူဂျရာကပြောဆိုသွားခဲ့တာပါလူသားချင်းစာနာမှုအကူအညီလိုအပ်မှုတွေတိုးလာနေပေမဲ့အကန့်အသတ်တွေပိတ်ပင်တားဆီးမှုတွေဆက်လက်တည်ရှိနေတာကြောင့်2022ခုနှစ်အတွင်းလိုအပ်တဲ့ပမာဏကိုပြည့်မီအောင်ကူညီထောက်ပံ့ဖို့အခက်အခဲတွေဆက်လက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်အကူအညီလိုအပ်နေတာတွေဟာလှုံ့ဆော်ပေးနိုင်တဲ့အတိုင်းအတာထက်ကျော်လွန်နေပါတယ်ဒါပေမဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့မြန်မာနိုင်ငံချက်ချင်းဒီအဖွဲ့မြန်မာနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပူးပေါင်းပြီးကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေကိုအစားအစာရေဆောင်ခြံောင်းစေဝါနဲ့လိုအပ်တာတွေကိုကူညီထောက်ပံ့ပေးနေပါတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့မတရားအနိုင်ကျင့်မှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီအနေနဲ့လက်နက်ပိတ်ပင်ရေးနဲ့ပုံမိုထိရောက်တဲ့ပိတ်ဆို့အရေးယူရေးတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာတရက်ကိုချမှတ်တင်တယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့လာမယ့်တနင်္လာနေ့ကျရင်လူအခွင့်အရေးကောင်စီမှဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးမြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုတားမြစ်ပိတ်ပင်ဖို့နဲ့စစ်ဘက်ဆိုင်ရာအကျိုးစီးပွားတွေကိုပိတ်ပင်ဖို့အတွက်ပုံမိုထိရောက်ပြင်ထန်ပြီးလူတူဦးချင်းစီကိုပြင်မှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုလှုံ့ဆော်ဖို့စတာတွေပါဝင်သင့်တယ်လို့တိုက်တွန်းထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်ဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသင့်တယ်လို့လည်း HRW ကအကြံပေးထားပါတယ်။ကုလသမဂ္ဂကတောက်ကြနေမှာထုတ်ပြန်တဲ့ကမ္ဘာပျော်ရွှင်စွာနေထိုင်နိုင်မှုနိုင်ငံများစီးရင်ထဲမှာဖင်လန်နိုင်ငံဟာနံပါတ်1အဖြစ်နဲ့5ချိန်ဆက်တိုက်ရှိနေပြီးအာဖဂန်နစ္စတန်နိုင်ငံကတော့နံပါတ်146နဲ့စိတ်ချမ်းသာပျော်ရွှင်မှုအ ਨੇ ဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်ကမ္ဘာပေါ်ကနိုင်ငံပေါင်း146နိုင်ငံကိုစီးရင်ပြုစုထားတဲ့အထက်မှာမြန်မာနိုင်ငံကတော့အဆင့်126နေရာမှာရှိနေပါတယ်ပျော်ရွှင်မှုအ ਨੇ ဆုံးနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်စီးပွားရေးပျက်စီးချဆင်းနေတဲ့လေဘနွန်နိုင်ငံကဒုတိယလိုက်ပါတယ်တတိယကတော့ဇင်ဘာဘွေနိုင်ငံဖြစ်ပါတယ် ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစ္စလာမစ်အစွန်းရောက်တွေပြန်လည်သိမ်းပိုက်ပြီးနောက်စီးပွားရေးပျက်စီးကလူသားချင်းစာနာမှုအကြမ်းအတည်းနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာလည်း2022ခုနှစ်အတွင်းစစ်တပ်ကအာဏာသိမ်းခဲ့ပြီးစစ်ပွဲများဖြစ်ပွားကလူသားချင်းစာနာမှုအကြမ်းအတည်းနဲ့ရင်ဆိုင်နေရပါတယ်ဖင်လန်နိုင်ငံပြီးရင်ကမ္ဘာပျော်ရွှင်ဆုံးနိုင်ငံတွေကတော့အိုက်စ်လန်နဲ့ဆွစ်ဇာလန်နိုင်ငံနယ်သာလန်နိုင်ငံတို့ဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်ရက်သက်တပတ်အတွင်းကျောင်းတွေပြန်ဖွင့်တော့မှာဖြစ်ပြီးမိန်းကလေးတွေကို9တန်းအထိကျောင်းတက်ပညာသင်ခွင့်ပေးမယ်လို့တာလီဘန်တွေကတောက်ကြနေမှာကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းအစ္စလာမစ်အစွန်းရောက်တာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းပိုက်ပြီးနောက်အစ္စလာမစ်ရှရီယာဥပဒေနဲ့အညီကြားမှခွဲခြားတဲ့ပညာရေးစနစ်ကိုကျင့်သုံးခဲ့ပြီးအာဖဂန်ရဲ့ပြည်နယ်အတော်များများမှာယောက်ျားကလေးတွေကိုပဲကျောင်းပြန်တက်စီပြီးမိန်းကလေးတွေကိုကြောင်းတက်ခွင့်မပေးခဲ့ပါဘူး။လာမယ့်မလ22ရက်နေ့ကျရင်ယောက်ျားလေးတွေရောမိန်းကလေးတွေအတွက်ပါကြောင်းတွေပြန်ဖွင့်မဲ့တာလီဘန်ရဲ့အစီအစဉ်ကိုကြိုဆိုတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတုန်းကသူ့ရဲ့ Twitter စာမျက်နှာကနေဖော်ပြခဲ့ပါတယ်။ Direct from Washington The Voice of
America VOA ထိတိုင်းအောင်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်ဆူသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းထဲမှာစစ်ကောင်စီတပ်ကမင်းကင်းမြို့နယ်ကရွာတွေကိုအခုရက်ပိုင်းအတွင်းနယ်မြေရှင်းလင်းရေးထိုးစစ်လုပ်နေတာကြောင့်ရွာပေါင်း18ရွာကဒေသခံတွေထွက်ပြေးနေရပါတယ်မင်းငင်းမြို့အနောက်မြောက်ဘက်မှာရှိတဲ့ကလေးမြို့နယ်ထဲမှာဆိုရင်လဲတောင်ပိုင်းဒေသခံအများစုကျေးရွာတွေကိုစွန့်ခွာပြီးတိုက်ပွဲမရှိတဲ့မြို့ပေါ်နဲ့တောတောင်တွေထဲကိုပြောင်းရွှေ့ပုံအောင်နေထိုင်နေကြရပါတယ်စကိုင်းတိုင်းကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းမင်းကင်းမြို့နယ်တဲကမုံရွာယာကြီးကလေးဝါကာလမပီတောင်တွင်းကြောင်ဒေသမှာရှိတဲ့ကျေးရွာတွေကိုမလ18ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးနယ်မြေရှင်းလင်းလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။တောင်တွင်းကြောင်ဒေသတွေကကျေးရွာ18ရွာလောက်ကထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ်
။အခုတို့ဝင်တော့မိတွေရောက်ဝင်လာလား။ကျော်ရွာကိုဝင်လာလား။ဒီလိုလက်တည်းကတော့ဓာတ်ရမှာရှိတာပေါ့ဗျာအလုံးအခုမြေရနဲ့ဒီလိုကြီးနေရတဲ့ဓာရီတက်တော့ဘာလို့အရှိရွာလောက်တော့ပြည့်ရမှာလဲဒီလိုကအင်အားလုံးကြီးနဲ့ဝင်လာပြီးမှလက်နဲ့ဒီလိုနဲ့ပြည့်ရင်တော့ဒီတော့ကနေရတော့ကျောင်းလမ်းကြီးထွက်ပြေးတော့ဒီကြီးမလွတ်လိုက်တဲ့လူကြီးကတော့အိမ်မှာပဲတိတ်နေနေလိုက်တာပေါ့
တောင်တွင်းကြောင်ဒေသမှာကျေးရွာပေါင်း36ရွာရှိပြီးလက်ရှိစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွေ့ကျော်မဲမဲပြားတုံရန်ကင်းကုန်းမော်စတဲ့ကျေးရွာတွေအပါအဝင်ကျေးရွာအများပြားကဒေသခံတွေဘေးလွတ်ရာတိမ်းရှောင်ထွက်ပြေးနေကြရတာပါတောင်တွင်းကြောင်ဒေသလူခေါ်ဆိုတာဟာချင်းပြည်နယ်ဘက်ကတောင်နဲ့မင်းကင်းမြို့နယ်တဲကတောင်တစ်ခုကြားမှာရှိတဲ့အတွေ့ကြောင်တောင်တွင်းကြောင်လို့ခေါ်ဆိုတာဖြစ်ပါတယ်မင်းငင်းမြို့နယ်တဲကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြီးကြီးမားမားဖြစ်တာအခုရပိုင်းမှာမရှိပါဘူးအဲ့ဒီဒေသတွေဘက်မှာစစ်ကောင်စီကိုလိုလားတဲ့ဖြူစော်ရီအဖွဲ့ဝင်တွေရှိတဲ့ကျေးရွာတွေလည်းရှိပါတယ်အခုလိုမင်းငင်းမြို့နယ်ဘက်မှာစစ်တပ်ကစစ်စင်ရေးတွေလုပ်နေတယ်လို့သခိုင်းတိုင်းတဲကပဲကလေးမြို့နယ်ထဲမှာလည်းနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်ကလေးမြို့တောင်ပိုင်းကကျေးရွာတွေဘက်မှာ2022ခုနှစ်နိုဝင်ဘာလတည်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီလိုတိုက်ပွဲတွေပြင်းထန်တဲ့နောက်ကလေးမြို့နယ်12မိုင်လောက်သာဝေးတဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နတ်ချောင်းနတ်မြောင်းချောင်းကွာစားတဲ့ကျေးရွာတွေအနီးစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေဖြစ်ပွားပြီးနေအိမ်တွေမီးလောင်ဆုံးရှုံးခဲ့ရတာတွေရှိပါတယ်။အခုလိုစစ်ကောင်စီကမကြာခဏဆိုသလိုနေအိမ်တွေမိရှုပ်ပြီးဒေသခံတွေကိုဖမ်းဆီးတာတွေလှုပ်လာတဲ့အတွေ့ကျေးရွာသားတွေဟာရွာထဲမှာမနေရတော့ပဲတောတောင်တွေထဲနဲ့တိုက်ပွဲမရှိတဲ့မြို့ပေါ်တွေကိုပြောင်းရွှေ့နေထိုင်နေကြတယ်လို့ဒေသခံတဦးကပြောပါတယ
်ဒီရွာရဲ့၃ပုံ၄ပုံလောက်ကတော့ဟိုးပထမတိုက်ပွဲကလေးကဟိုနှာခေါင်းကိုရမ်းဟိုမိရှုပ်ပြီးတော့အဲပထမတစ်ဖက်တိုက်ပွဲကလေးကနဲ့၃ပုံတဝက်လောက်ကတော့မပြတ်နိုင်သေးဘူးအခုချိန်ကြီးနည်းနည်းဟိုအဆန်အဆင်ပြေတဲ့လူမျိုးတွေကြတော့မြို့ပေါ်မှာအိမ်ကအိမ်လုံးအပြန့်ငါပြီးတော့နေတဲ့ဟာကြီးရှိရဲ့ပြီးကြအဲ့တချို့တဝက်ကကြတော့က
ကျွန်တော်တို့ရှိရတဲ့တောင်ရလုပ်ငန်းလုပ်တယ်ဆိုတော့အခုကပဲတွေအလိုကြီးအချိန်ဆိုတော့တော့ထဲမှာပဲအပြီးဆင်းပြီးနေလိုက်ကြတာပထမတစ်ချိန်လုံးကအင်ဂျီ40ကျော်ပေါ့အဲ့ဒါရှုတယ်ကာလိုရီဆန်းတယ်ဒီကလေးနဲ့ကျတော့နီးတော့ခဏလောက်လမ်းဖြတ်သွားလို့ရတဲ့အနေအထားမျိုးဆိုတော့ခဏလောက်ပြန်လာတယ်အင်ဂျီကိုပြန်ကြည့်တယ်ဟိုကိုလိုတဲ့တစီလေးတွေပြန်တယ်အဲ့လိုမျိုးဟိုကျွန်တော်မအထောက်လို့ရတဲ့ဒီစီးလေးတွေအထားတယ်အဲ့လိုမျိုးလေးတွေရောအဲ့လိုလာလို့ကြတယ်အိမ်မှာတော့လုံးဝကြီးနေနေကြတော့
အခုနှစ်ဖေဖော်ဝါရီလထဲမှာလဲစိတ်ကောင်းစီကနည်းမြေရှင်းလင်းတာတွေလှုပ်လို့တိုက်ပွဲတွေရှိခဲ့ပြီးမလ14ရက်နေ့ကစလို့စိတ်ကောင်းစီကတကြောပြန်နည်းမြေရှင်းလင်းရေးတွေလုပ်နေတဲ့အတွေ့ကလေးမျိုးနယ်တောင်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပါတယ်မလ15ရက်နေ့ကစစ်ကောင်စီကနည်းမြေရှင်းလင်းရင်နှချောင်းချေးရွာကနေအိမ်အလုံး40ကျော်ကိုမီးရှို့ခဲ့ပါတယ်ကလေးကံကောအဓိကကာလမကြီးဘေးမှာရှိတဲ့ကျေးရွာတွေအပေါ်စစ်ကောင်စီတပ်က၄ချိန်နဲ့မနဲ့ဝင်ရောက်နယ်မြေရှင်းလင်းခဲ့တာတွေလုပ်တဲ့အတွက်ဒေသခံကျေးရွာသားတွေဟာတိုက်ပွဲမရှိတဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်ကြရတယ်လို့ပြောပါတယ်။ပြောင်းရွှေ့ဖို့မလွယ်ကူတဲ့ကျေးရွာသားတွေကတော့စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာရွာရဲ့ဘုံကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်ခင်ဗျာ
။စကိုင်းတိုင်းကနယ်မြေရှင်းလင်းအခြေအနေကိုကုကမောင်စိုးမင်းပြောပြသွားတာပါ။UWSA ဝထိန်ချုပ်တဲ့ဒေသမှာကိုဗစ်ကန့်သတ်ချက်တွေရက်ထက်တိုးလိုက်တဲ့အကြောင်းမပြောခင်မှာထိုင်းနိုင်ငံနေဆက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်မြောက်ဝတီခရိုင်အနီးမှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ဖွဲ့အပါဝင်ပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲပြင်းထန်တာကြောင့်စစ်ပြေးဒုက္ခသည်တချို့ထိုင်းနိုင်ငံတွေကိုထွက်ပြေးလာကြပါတယ်။နှစ်လအတွင်းထိုင်းနိုင်ငံတွေကိုပထမဆုံးထွက်ပြေးလာတဲ့ဒုက္ခသည်80ကျော်ဟာထက်ပြည်နယ်အုံပံမြို့နယ်တဲကိုမတ်လ18ရက်နေ့ကရောက်လာခဲ့ကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်စုကလိမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးတပ်မ6နယ်မြေကကရင်မျိုးသားလွတ်မြောက်ရေးတပ်ပါဝင်ပူးပေါင်းတပ်တွေဟာမတ်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကြာသာပတင်းနဲ့မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်စုကလီမျိုးနယ်ခိခဲ့ပဲရွာသား80ကျော်နေရဲဆုံးခွာပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူမန်းမျိုးမြင့်ကပြောပါတယ်
။မနေ့မနေ့တိုက်ပွဲဖြစ်တယ်ဒီဟိုမြဝတီတောင်ဘက်ပေါ့စုကလီမျိုးနယ်စုကလီမျိုးဟာခိခဲ့ပဲရွာဒီပြည်ရမနေ့တိုက်ပွဲဖြစ်တယ်။မနေ့မနေ့ဆိုတော့ပြင်းနေမှာလက်နက်ကြီးလက်နက်ငယ်အဖက်ကြီးကြတာလေမနေ့မနေ့ကပေါ့အဲ့ဒီဒီကပေရာဘာမှပြည်ထမကြီးပါလဲမြဝတီခရိုင်စုကလိညွနယ်ဝတက်ဝချီတော့အဲ့ဒီ KNL တမ6ဒီနေ့ဝန်ခွဲနေဝတက်ဝမနေ့ပိုင်းမှာရှိတာမတက်ဝချီတော့ယူတာ80နဲ့နှစ်ဦးဒီခိုင်းမျိုးကြည့်တာဝတိကပေယွာနေဒီလေခိုင်းမဲ့ဟိုဘုံဖန်မျိုးနဲ့နောင်လူဝန်ယွာတယ်ကွာ
ကရင်ပြည်နယ်၄ကေကောဒေသတဝိုက်တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလည်းထိုင်းနိုင်ငံဘက်ချမ်းမဲဆောက်မြို့နယ်မဲတောင်နဲ့ဖွပရမြို့နယ်တဲကိုမြန်မာဘက်ကစစ်ဘေးဒုက္ခသည်တောင်းနဲ့ချီပြီးထွက်ပြေးလာကြပြီးတဲ့နောက်ပိုင်းအချင်းလေးတွေတည်ငြိမ်သွားချိန်ထိုင်းဘက်ကနေရပ်ပြန်ခိုင်းခဲ့ပါဗါတယ်အဲ့ဒီတဲကဆိုရင်အခုပထမဆုံးအကြိမ်ဖြစ်မြန်မာဘက်ကစစ်ဘေးဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတာဖြစ်တယ်လို့လည်းမန်းမျိုးမြင့်ကပြောပါတယ
်ခုလာကြပြီအခုမှပထမဆုံးအကြိမ်ပေါ့ပထမဆုံးအကြိမ်မနေ့ကဟိုလာတော့
မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ6ပူးပေါင်းတပ်ဖွဲ့တွေတစ်ဖက်နဲ့တစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအရှိန်ပြင်းထန်လာတဲ့အတွက်မြန်မာတချို့အိုးအိမ်ဆုတ်ခွာပြီးထိုင်းဘက်ကိုမနေ့ကဝင်ရောက်လာခဲ့တယ်လို့လည်းထိုင်းဘက်ကပြောကြားထားပါဗျ။ထိုင်းနိုင်ငံဘက်ရောက်လာတဲ့မြန်မာဒုက္ခသည်တွေကိုကျန်းမာရေးဆိုင်ရာကိစ္စရပ်တွေစစ်ဆေးပေးနေပြီးလက်တလောယာယီလက်ခံပေးမဲ့အကြောင်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါဗျ။ကရင်ပြည်နယ်၄ကေကောဒေသတဝိုက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း၅ရွာခန့်ကဒေသခံ6000ကျော်ဟာလည်းနေရပ်မပြောင်းနိုင်သေးပဲမဲဆောက်မြို့နယ်နဲ့နီးတဲ့မြန်မာဘက်အချမ်းတောင်ရင်မြစ်အနီးမှာပဲခိုးလုံနေထိုင်နေရဆဲဖြစ်ပါတယ်ရှင်။
VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါဝါပြည်နယ်ဘက်ကအခြေအနေကိုတွားကြည့်ရအောင်ပါရှမ်းပြည်နယ်အရှိမြောင်ပိုင်း UWSA ဝါတက်ဖွဲ့ထိန်းချုပ်ရာဒေသမှာကိုဗစ်ကာယောဂါတွေကြောင့်အခုလိုမျိုးမလိုအပ်လို့ရှိရင်အိမ်ပြင်မထွက်ရလော့ခ်ဒေါင်းကန့်သတ်ချက်ကိုရပ်တိုးလိုက်ပါတယ်မတ်လ၁ရက်နေ့ကတည်းကလော့ခ်ဒေါင်းချထားတာကြောင့်မြို့တွင်းသွာလာမှုတွေပိတ်ပင်ထားလို့စားသောက်နေထိုင်ရေးအခက်တွေ့နေရသူတွေရှိသလိုမျိုးတဲဝင်လာနိုင်ဖို့နဲ့မျိုးပြင်ကိုပြန်ထွက်ဖို့လုပ်နေသူတွေလည်းအခက်ကြုံနေရပါတယ်။ရ ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြပါမယ်ခင်ဗျာ
။ရှမ်းပြည်နယ်ရဲကဝထင်းချုပ်ဒေသဖြစ်တဲ့မိုင်းပေါက်ခိုင်ပန်ခန်းအထူးမြို့နယ်နဲ့မိုင်းလင်းခိုင်တွေမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေဆိုးရွားနေလို့အသွားအလာထိန်းချုပ်ထားပါရယ်။ပန်ခန်းမြို့ကနေမိုင်းပေါက်ခိုင်မိုင်းလင်းခိုင်မိုင်းမော့ခိုင်နဲ့နန်းသက်အထူးမြို့နယ်တွေစီဖြတ်တန်းသွားခြင်းမလုပ်ပါလို့ပန်ခန်းမြို့ကိုဗစ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါရယ်။ပန်ခန်းမြို့မှာလည်းမတ်လ၃ရက်နေ့ကစပြီးကိုဗစ်စစ်ဆေးမှုတွေစတင်လုပ်ပြီးတော့လော့ကဒေါင်းကန့်သတ်ချက်တွေထုတ်ပြန်ထားပါရယ်။မျိုးဝင်ထွက်ကိုပိတ်ထားပြီးမျိုးရင်းသွားလာရေးကိုလည်းအခုချိန်ထိကန့်သတ်ထားတာကြောင့်စားတောက်နေထိုင်ရေးအခက်ကြုံနေရတယ်လို့ဒေသခံသူကပြောပါတယ
်။လော့လော့ကတော့အမှအကောင်လုံးကလော့ဒေါင်းနေချတာကလော့ဒေါင်းနေချပြီးတော့အသွားလာဘာမှမရှိပါဘူး။အဲ့လိုရှိရင်သူတို့ဒီပန်ဆန်းရဲ့နောက်တစ်ခါပန်ဆန်းနဲ့အနည်းဆက်မျိုးကဝိန်းကောင်ကအဲ့ဒါလည်းလော့ဒေါင်းပဲ။ဘာမိုင်းပေါ့တို့မိုင်းဖြံတော့အကောင်လုံးလော့ဒေါင်းနေပဲလော့ဒေါင်းကြီးကထက်တောင်ပိုးထားသေးရော။မျိုးရည်တော့ဟိုအဝါဒီလိုပဲတော့လော့ဒေါင်းရှိရဆိုတော့တော့ဟိုအပြင်မထွက်ရဘူးကအပြင်မထွက်ရဘူးအစားပြရည်ပါရယ်ဆိုလဲလာပြီးတော့လိုက်ပူရဲလိုက်ပူရဲအသေးရှိရတယ်အဲ့အသေးရှိရနေပြီးတော့ပဲအဲ့လိုဝယ်စားကြရဲကားရရတော့ပတ်ကြတာပေါ့
ကေယောဂအချိန်ဒီကြောင့်လော့ဒေါင်းချရတဲ့ကာလကိုမတ်လ28ရက်နေ့အထိထပ်တိုးထားတယ်လို့လည်းဒေသခံတွေကပြောပါတယ်အသွားအလာပိတ်ထားလို့မျိုးရင်းမှာအလုလာလုံရင်းအိမ်မပြန်နိုင်မဲ့ပိတ်မိနေသူတွေရှိတယ်လို့အလုံးလုံးဖို့အတွက်လာခွင့်မရသေးလို့ပြန်ဖွင့်ပေးမဲ့အချိန်ကိုစောင့်ဆိုင်နေရသူတွေလည်းရှိနေပါတယ
်။အရင်ကတော့တသက်လာလာတော့သွားလို့ရရပေါ့နော်။ဒီအဝင်ထွက်ကစားဥစားတဲ့နေပါရင်းနဲ့ရှိရဲ့နောက်စစ်ထိုးစာရွက်တွေပါရင်ရှိရဲ့အရင်ကပုံမတွေ့ဘူးဆိုလို့ရှိရင်သွားလို့လာလို့ရဘူး။လော့ဒေါင်းနဲ့ဆိုတော့လည်းတော့အခက်ခဲတော့အကုန်လုံးကတော့ရှိကြတာပေါ့။ဒီလိုတော့အဝင်စားရေးတောက်ရေးရတချို့တွေကြတော့လည်းချက်ချင်းချတဲ့အခါကျတော့တချို့တွေကြတော့လည်းစားဖို့တောက်ဖို့အတွက်ကိုမလွယ်နေဘူးပေါ့နော်မလွယ်နေဘူးဆိုတာဟိုအရင်တော့ကတ်ချင်းကြတို့မဝယ်နိုင်ကြဘူးလေဟိုမဟုတ်ဟိုစားဖို့တောက်ဖို့ဆန်လို့ပါလို့ညာလို့ပေါ့နော်စားချက်တောက်ချက်ချက်ချင်းမဝယ်နိုင်ကြတော့တချို့ကျတော့လည်းအဲ့လိုပဲမေးပြီးတုံးနေကြတာပေါ့
ကိုပိုင်အုတ်ချုပ်ခွင့်ရဝါပြီအထူးဒေသတွေဝင်ခွင့်ထောက်ခံစာတွေကိုလည်းကိုဗစ်ကရောဂါအခြေအနေကြောင့်ယာယီရပ်ဆိုင်းထားပါတယ်ကားအငှားဝင်ဆောင်မှုပေးနေသူတွေကတော့ကတ်ရောဂါကာလမှာအခုလိုတင်းကျပ်တဲ့စီးမင်းတွေကြောင့်အခက်ကြုံနေရတယ်လို့ပြောပါတယ်
ကန်ကန်တို့မိုင်းပေါက်တို့မိုင်းလာတို့ကြတော့ဒီကိုဗစ်ကာလာထဲမှာကျွန်တော်တို့မရောက်ဘူးမှာသွားလာရရင်နည်းနည်းကျက်တယ်မိုင်းပေါက်တို့မိုင်းချင်းတို့ပေါ့နော်မိုင်းလာတို့ကသူကအဲ့မှာလော်ရောင်းနေရှိတယ်ပေါ့အခုလက်ရှိဟောခီးသွားတဲ့လူနဲ့ကားသမားအချင်းချင်းအဲ့လိုပြောစကားအရာဟောလော်ရောင်းနေရှိတယ်နောက်ကျအဲ့ဘက်ဒေသတွေကဝင်ရင်ဝင်ထွက်ခွင့်နေပါလေဟိုဘက်ဒေသမှာသူတို့စာတင်ရတာတွေပါလေရှိတယ်သွားလျှောက်ရတာလေသွားလျှောက်ပြီးတော့သူတို့ဒေသရဲ့သက်မှတ်တွေကိုလိမ့်ဝင်ရတာရှိတယ်နောက်ကျတော့ကိုဗစ်ကာကွယ်ရေးထိုးထားတာရှိဖို့လိုအပ်တယ်။နောက်ရုပ်ဝတ်ကြီးကဒီဆောက်ချွေးမှုတွေ၊ရက်စကန်တွေ၊ထောက်ခံစာတွေပါဖို့လိုအပ်တယ်။အဲ့လိုမျိုးတွေလိုအပ်တယ်။ဒီပန်ဆန်းလို့ပါလို့ဆိုလို့ရှိရင်တော့လော်ရောကမပြီးသေးဘူး
။ဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုနောက်ဆုံးအခြေအနေကို UWSA လာရှိုဆက်ဆံရေးရုံတာဝန်ခံဦးညီရန်ကိုဆက်သွယ်မေးမြန်းရမှာတော့ပြင်ပမှာရောက်နေတာကြောင့်အခြေအနေမသိရသေးတဲ့ကြောင့်ပြောပါရစေ။အ
ဲကျွန်တော်လည်းမသိသေးဘူးနော်။အပြင်မှာရောက်နေနော်။
2020ခုနှစ်ဒီဇင်ဘာလမှာဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုစတင်ဖြစ်ပွားချိန်မှာဝါအာဏာပိုင်တွေဖွဲ့စည်းထားတဲ့ကိုဗစ် -19 ကူးစက်ရောဂါထိန်းချုပ်ရေးဗဟိုကော်မတီကိုကိုးကားပြီးဒေတာအတွင်းကူးစက်ခံရတဲ့လူဦးရေပျောက်ကင်းမှုကူးသားမှုစတဲ့အခြေအနေတွေကို WSTV ဝါသတင်းဌာနကအသေးစိတ်ဖော်ပြခဲ့ပါတယ်။လက်ရှိလော့ကဒေါင်းနဲ့ပတ်သက်ပြီးနောက်ဆုံးထုတ်ပြန်ခဲ့တာကတော့မတ်လ9ရက်နေ့ကဖြစ်ပါတယ်။အထူးသဖြင့်မိုင်းလင်းခိုင်မိုင်းပေါက်ခိုင်တို့မှာကိုဗစ် -19 ဖြစ်ပွားနေတာကြောင့်လော့ကဒေါင်းကာလကို2022မတ်လ23ရက်နေ့အထိထပ်မံတိုးမြင့်နေလို့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိကူးစက်မှုအခြေအနေဟာကိုပူရာချောင်းဆိုးရာလောက်ဖြစ်ပြီးတိတ်မပြင်းထန်တာကြောင့် Omicron ဖြစ်နိုင်ကြောင်းဒေသခံတွေကပြောဆိုတာရှိပေမဲ့ဝါအာဏာပိုင်တွေကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး။ကျမ၏ဝင်ကြီးဌာနရဲ့ကိုဗစ်အတည်ပြုလူနာစီရင်ထုတ်ပြန်ချက်အရမတ်လ18ရက်ကကိုဗစ်အတည်ပြုလူနာအများဆုံးကရှမ်းပြည်နယ်ကဖြစ်ပါတယ်24နာရီအတွင်းဓာတ်ခွဲအတည်ပြုသူဦးရေရှမ်းပြည်နယ်မှာ122ဦးရှိပါတယ်မြန်မာနိုင်ငံတော်ဝန်အတည်ပြုလူနာတဲ့တွေ့ရှိမှုနဲ့ပိုးတွေ့နှုံတေဆုံးနှုံတွေမှာတိတိတတ်တာကြာဆင်းလာလို့ဘာသာရေးတာရေးနာရေးအခမ်းအနားတွေမှာလူ400အထိစုဝေးခွင့်ပြုတယ်လို့ကျမ၏ဝင်ကြီးဌာနကမကြခင်ရက်ပိုင်းကပဲထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနိုင်ငံတကာထိတ်တန့်ရောက်နေတဲ့ယူကရိန်းအရေးနဲ့ပတ်သက်လို့လည်းတင်ပြခြင်းပါတယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ထိုးနေတာမို့နိုင်ငံအနှံ့မြို့တွေကဒီနေအိမ်တိုက်တာအဆောက်အုံတွေဘုံနံတင်ပြီးပြားကျိကုန်ပါတယ်ရုရှားကိုပြန်လဲခုခံတိုက်ခိုက်ကြသူတွေကလွဲလို့ယူကရိန်းအရက်သားအများပြားအိုးအိမ်ဆွန့်ကွာထွက်ပြေးရတာသ တရင်သုံးပတ်အတွင်းမှာလူပေါင်း3သန်းကျော်ရှိလာပါပြီ။ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေမအေးတန္တာကျော်ကတင်ပြထားပါတယ်ခင်ဗျာ
။ရုရှားကျူးကျော်စစ်ရဲ့လက်နက်ကြီးနဲ့တနက်ပစ်ခတ်မှုတွေကြောင့်မှမလလည်းထိဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း3သန်းကျော်ထွက်ပြေးရပြီဖြစ်ပါတယ်။ဒီနှုန်းနဲ့ဆိုရင်လူတွေအစုလိုက်ထွက်ပြေးကြရတာ2015စီးရီးယားပြည်ပခတ်ထက်ကျော်သွားနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးကပြောပါတယ်။တချို့နိုင်ငံတွေမှာလူကြီးတွေ့တာကြာလို့တကယ့်အရေးအတွက်ကပိုပြီးများနိုင်ပါတယ်။ယူကရိန်းကထွက်ပြေးလာရသူ60ရာခိုင်နှုန်းလူ 1.8 သန်းကျော်လောက်ပိုလန်နိုင်ငံကိုသွားတာပါ။ကျန်သူတွေကဟန်ဂေရီ၊မော်ဒိုဗာ၊ရိုမေးနီးယားနဲ့ဘဲလာရုစ်နိုင်ငံတွေစီသွားကြပါတယ်။အိုးရင်စွန့်ပြေးရသူအရေးအတွက်နေ့စဉ်တသိန်းနှစ်သိန်းတိုးလာနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်။ယူကရိန်းမှာလက်နက်ကင်ပဋိပက္ခက2014အစောပိုင်းမှာစတာဖြစ်ပြီးတော့နောက်တော့နိုင်ငံအရှိချမ်းယူကရိန်းထိန်းချုပ်နယ်မြေနဲ့ရုရှားထိန်းချုပ်နယ်မြေနယ်စပ်တချို့တိုက်ပွဲငယ်တွေမကြာခဏဖြစ်ပွားနေတာပ
ါ I think the key thing to remember is that Ukrainians
အထူးကသိထားရမှာကယူကရိန်းမှာဆစ်ဖြစ်နေတာရှင်းနေကြလာပြီဆိုတာပါပဲသူတို့အတွက်အခုမှအထူးအဆန်းထပ်ပြတာမဟုတ်ပါဘူးဒါကိုတွေးထားပြီးသားပါတိတ်မဆိုးပေမဲ့ချိန်ချမှုအန္တရာယ်တွေတော့နေလာရတာရှင်းနေရှိပါပြီ
သမိုင်းတွင်တဲ့အထိဖြစ်ခဲ့ရတဲ့လူရဲအနောက်နိုင်ငံပဲရွှေ့ပြောင်းမှုကဥရောပမှာဆယ်စုနှစ်တွေနဲ့ချီအမြဲဆုံးနှုန်းနဲ့ဖြစ်နေတဲ့ပြဿနာပါအခုယူကရိန်းဒုက္ခသည်အရေးအတွက်က2017ကော့ဆိုဗိုစစ်ပွဲပထမဆက်တည့်ရက်မှာထွက်ပြေးရတဲ့အရေးအတွက်ထက်လက်ဆနေပါများပါတယ်1999ဧပြီလအထိဆိုရင်ကော့ဆိုဗိုကဒေသခံ6သိန်းလောက်ဒုက္ခသည်ဖြစ်သွားပြီးတော့နောက်4သိန်းကပြည်တွင်းမှာပဲအိုးအိမ်ဆုံးပြေးခဲ့ကြရပါတယ်တဖြည်းဖြည်းနဲ့ဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း6သန်းခွဲလောက်ထိထွက်သွားရနိုင်တယ်လို့ UNHCR ကပြောပါတယ်။အိန္ဒိယနိုင်ငံတွေစီပြေးကြတဲ့သူတွေကတော့အရေးပေါ်လိုအပ်ချက်တွေအတွက်အစိုးရတွေပရာဟိတအဖွဲ့တွေနဲ့တွေ့ရပြီးပါပြီ။ဒါပေမဲ့သွားလာဖို့အခက်အခဲရှိသူတွေအတွက်ကတော့စိုးရိမ်စရာရှိပါတယ်
။ငွေကြေးတိတ်ပူစရာမရှိတဲ့သူတွေကမြန်မြန်ထွက်သွားလို့ရမှာဖြစ်ပြီးအဆင်အဆုံသူတွေကတော့ကြံခဲ့မှာပေါ့လေ။ဒီတော့အကူအညီပေးဖို့ဆိုတာပြောရင်ဒါတွေကိုထပ်တွဲရပါမယ်။အကူအညီပေးဖို့ပြောရင်ထည့်စင်စားရမယ့်အချက်ပါလူသားချင်းစာနာမှုအကူအညီဒုက္ခဒယ်ရီကိုပေးရမယ့်အကူအညီပါဒီထဲမှာတော်တော်များများကတက်ကြီးတွေမတန်ဆွမ်းသူတွေကလေးပါတဲ့သူတွေသူတို့တွေကတိတ်လွတ်လပ်ကူသွားလို့လာလို့ရမှာမဟုတ်ပါဘူ
းအခုဖြစ်နေတဲ့ပုံကဥရောပမှာဖြစ်ခဲ့တဲ့လူရွှေ့ပြောင်းမှုပြဿနာနဲ့ဆင်တူတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းမှာဥရောပတလွန်ဂျာမန်လူမျိုး12သန်းအိုးအိမ်ဆုံးခွာပြေးခဲ့ကြရပါတယ်နောက်တစ်ခုက2015စီးရီးယားပြည်ပခါမှာလူပေါင်း2သန်းကျော်ဥရောပသမဂ္ဂနိုင်ငံတွေစီရောက်လာကြလို့ခလုံးကွင်းပေးတဲ့စနစ်တွေလူဝင်မှုကြီးကြပ်ရေးစနစ်တွေမနိုင်နိုင်အောင်ဖြစ်ခဲ့ရပါတယ
်။ဆွီဒင်မှာဂျာမနီမှာတွေလည်းကြုံပြီးပါပြီ။အခုဆိုဂျာမနီပါပါပါတယ်။ဥပမာဒီဒုက္ခကြေတွေအများကြီးဝင်လာတာကိုကင်တွယ်ဖို့2015ရုံးကတုံးခဲ့တဲ့မူပေါင်းတွေပြန်သုံးဖိုင်းနေပါပြီ။ဒါကြောင့်အဲ့ရုံကအသုံးပြုခဲ့တဲ့နီးတွေကျုံခဲ့တဲ့အမားတွေကိုပြန်ယူပြီးအခုလိုအပ်ချက်အစ်စ်တွေနဲ့ကန့်အောင်ပြန်ညှိသုံးရပါမယ
်။အရင်ကမလုပ်စဘူးဥရောပသမဂ္ဂကလည်းယာယီအကာအကွယ်ပေးရေးညှဉ်းပန်းချက်ထုတ်ဖို့သဘောတူထားပါရဲ့။ဆိုလိုတာကယူကရိန်းကဒုက္ခသည်တွေကိုဥရောပသမဂ္ဂနိုင်ငံတွေမှာအ ਨੇ စုံတစ်နှစ်ယာယီနေထိုင်ခွင့်နောက်ထပ်နှစ်နဲ့တက်တန်းတိုးလို့ရနိုင်ချေပေးတာဖြစ်ပါလေ။
နောက်ပြီးရင်တော့အခြေအနေကရှေ့ဆက်ဘလို့ပြောင်းလာမလဲသူတို့ခိုလုံခွင့်ရှောက်ဖို့လူမလားတွေစက်ကြည်ရမှာပါယူကရိန်းနဲ့ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ EU ရဲ့ထောက်ခံမှုကိုအချိန်မဆွဲဘဲနဲ့ပြသဖို့အထူးအရေးကြီးပါတယ်ဥရောပသမဂ္ဂထဲမှာလည်းသိသာစေပါတယ်ယာယီအကာအကွယ်ပေးနေထိုင်ခွင့်က EU တစ်ခုလုံးရဲ့အနီးထားပါဂျာမနီမှာဂရိမှာမဟုတ်ပါဘူး EU တစ်ခုလုံးမှာယူကရိန်းနဲ့ပတ်သက်တာကို EU ကတေချာရှင်းရှင်းလင်းလင်းပြောထားပါတယ်
ယူကရိန်းကထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမအေးတန္တာကျော်ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲသိပ္ပံနဲ့နီးပညာကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့အမျိုးသမီးအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကို
နားဆင်ဟပ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335 kHz 9383ညလိုင်းဒိုမီတာ49 kHz 6153ညကနေကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ် VOA ရဲ့ Facebook ကလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတန်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်ဒီတစ်ပတ်မှာတော့2022နိုင်ငံကအမျိုးသမီးရဲစွမ်းတက်တီရှင်စုနဲ့ပတ်သက်ပြီးတော့ပြောပြထားပါတယ်အကျင့်ပြက်ချဆားမှုတွေမတရားမှုကြားမအခြေခံတဲ့ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့ပို့ပြီးတော့ပွင်လင်းညဉ့်ဉန်းတရားတဲ့လူပောင်တိုင်ဝမ်ဖြစ်ပေါ်လာစေကြိုးပမ်းနေကြတဲ့မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး12ဦးကိုအမေရိကန်နိုင်ငံရဲ့ဌာနကဒီနေ့အတွက်အမျိုးသမီးရဲစွမ်းတက်တီရှင်အဖြစ်ဂုဏ်ပြုလိုက်ပါတယ်ဒီအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်ဗျာ
တိုင်းမက်လာရှိရဲ့နိုင်ငံကအမျိုးသမီးများနေကြရောက်ပြီးရပိုင်းအတွင်းမှာအမေရိကန်နိုင်ငံသားဤဌာနကကမ္ဘာတဝန်းတရားမျှတရေးငြိမ်းချမ်းရေးနဲ့အခြေခံလူခွင့်ရေးတွေအတွက်ရှေ့ရန်ကနေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုရဲစွမ်းတက်တီရှင်တွေအဖြစ်ဂုဏ်ပြုလေးရှိတာဖြစ်ပြီးဒီနှစ်ကတော့16ကြိမ်မြောက်ဖြစ်ပါတယ်။ဒီနှစ်စုချီးမြှင့်တဲ့အခမ်းအနားကိုမက်လာ14ရက်ဒီသတင်းပတ်တနင်္လာနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်သမရကတော့ဂျေဘိုင်ဒန်တို့နဲ့အတူအထင်ကရအမျိုးသမီးကောင်းဆောင်တချို့လူကိုယ်တိုင်တယောက်ကြပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဗီယက်နမ်နိုင်ငံကဆုရှင်သတင်းတောက်တဦးကလွဲလို့ချန်တဲ့ဆုရှင်တွေအားလုံးကတော့အွန်လိုင်းကတဆင့်တယောက်ကြပါတယ်။ဒီခန္ဓာဟာအမျိုးသမီးတွေရဲ့ရဲစွမ်းပြောင်မြောက်တဲ့လောက်ရတွေကိုဂုဏ်ပြုချီးမြှင်တာဖြစ်တယ်လို့တချိန်တည်းမှာလည်းကမ္ဘာတဝန်းကအမျိုးသမီးတွေရင်ဆိုင်နေရတဲ့ထိတ်လန့်တုန်လှုပ်ဖွယ်ရအခြေအနေတွေကိုသတိပေးရလဲရောက်ပါတယ်။အထူးသဖြင့်လက်ရှိမှာရုရှားရဲ့တူးကျော်တိုက်ခိုက်မှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအလေးထားထည့်သွင်းပြောသွားခဲ့ပါတယ
် Millions of Ukrainian women have fled their country with their families.
ယူကရိန်းအမျိုးသမီးတွေတန်းနေ
ကြတဲ့အချိန်မှာတိုင်းပြည်ကနေဖြတ်ပြေးနေကြရသလို
ရုရှားရဲ့တရားမျှတမှုကင်းမဲ့တဲ့စစ်ပွဲကိုခုခံတိုက်ခိုက်နေကြတဲ့အမျိုးသမီးတွေလည်းပြည်တွင်းမှာနောက်ထပ်တန်းနေချီရှိနေပါတယ်လုံးခဲ့တဲ့တပတ်လောက်ကပဲဒီလိုလူတွေအများအပြားပိုလန်နယ်စပ်မှာကျွန်တော်တွေ့ခဲ့ရပါတယ်ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကနေလွတ်မြောက်ဖို့အမျိုးသမီးနဲ့ကလေးငယ်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးနေရတဲ့ပုံရိပ်တွေကစိတ်ထဲအုံနောက်ထဲမှာဆွဲထင်ကြံနေပါတယ
်အလားတူပဲသမရကတော်ဂျေးဘိုင်ဒန်ကလည်းယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောသွားခဲ့တယ်လို့ပရိပခရီဖိနှိပ်မှုတွေနဲ့အချက်တဲတွေကြားရဲရဲဝံ့ဝံ့ရုန်းကန်ရှေ့ဆက်နေကြတဲ့အမျိုးသမီးတွေကိုချီးကျူးဂုဏ်ပြုပြောကြခဲ့ပါတယ
် Women nurse and nurture teach and build
ကဘာကြီးတိုးတက်ကောင်းမွန်လာဖို့အတွက်နေစဉ်နေတိုင်းအမျိုးသမီးတွေဟာသင်ကြားပြသထိန်းချမြေတောင်မြောက်ပြည်တော်တွေနဲ့အတူအိမ်မက်တွေအကောင့်ထဲပေါ်နိုင်အောင်ဥဆောင်မှုတွေပေးနိုင်အောင်ကြိုးပမ်းနေတဲ့သူတွေဖြစ်ပါတယ်အမျိုးသမီးတွေဟာမတရားမှုကိုနှုတ်ဆက်မနေကြပါဘူးဒါပေမဲ့အကြမ်းဖက်မှုတွေအမုန်းတရားတွေခွဲခြားဆက်ဆံမှုတွေနဲ့ဖဲချင်းခံရမှုတွေကအမျိုးသမီးတွေကိုနှုတ်ဆက်အောင်လုပ်နေတာတွေတော့ရှိပါတယ
်ဒီလိုနှုတ်ဆက်အောင်လုပ်တာတွေရှိပေမဲ့လို့အမျိုးသမီးတွေဟာအကြောက်တရားတွေကိုပေးဖယ်ပြီးပုံမှန်ငြိမ်းချမ်းပြီးပွင့်လင်းတဲ့လူပေါင်းတိုင်းဝမ်တွေပေါ်ပေါက်လာရေးအတွက်ကြိုးပမ်းနေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီဂုဏ်ပြုချီးမြှင့်ပွဲအခမ်းအနားမှာပြောသွားပါတယ
် This year's Women of Courage are making our world more peaceful more just
ဒီနေ့အမျိုးသမီးရဲစွမ်းတက်တီရှုရှင်တွေကတော့ကမ္ဘာကြီးပုံမှန်ငြိမ်းချမ်းလာဖို့နဲ့ကမ္ဘာတိုက်ကြီးလေးခုမှာတရားမျှတမှုရရှိရေးကြိုးပမ်းနေကြသူတွေပါအစည်းအဝေးတကြကျူးလွန်နေတဲ့ရာဇဝတ်မှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကနေကာကွယ်ရေးအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနေကြသူတွေဖြစ်ပါတယ်အမျိုးသမီးငယ်တွေလိင်စိတ်ကွဲပြားကြတဲ့ LGBTQI တွေနဲ့လူမှုအတိုင်းအဝိုင်းတွင်ဖဲချင်းခံရသူတွေရဲ့အခွင့်အရေးပုံမတိုးတက်ကောင်းမွန်လောင်ရှေးဆောင်ကြိုးပမ်းနေကြတာဖြစ်ပါတယ
်ဒီနေ့နိုင်ငံတကာရဲစွမ်းတက်တီရှင်စုချီးမြှင့်ခံရတဲ့အမျိုးသမီး12ဦးမှာ9ဦးက
မြန်မာပါဝင်အာရှတိုင်းနိုင်ငံတွေကဖြစ်ပြီးအာဖရိကတိုင်းနိုင်ငံတွေက3ဦးတောင်အမေရိကက2ဦးနဲ့ဥရောပတိုက်က2ဦးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူရှေ့နေရီဇာဝါဟာဆန်အီရန်နိုင်ငံမှာအကျင့်ပျက်ချဆားမှုတွေဥဆောင်တိုက်ဖျက်ရမှာထင်ရှားတဲ့လက်ရှိဒုတိယဗန်နာရေးဝန်ကြီးထာဟီဆာမီမိုဟာမက်ဗီယက်နမ်နိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတရင်တောင်ဖန်ဒရမ်ထရန်နေပေါ်နိုင်ငံကလိင်စိတ်ခံယူမှုကွဲပြားသူလူနည်းစုတွေရဲ့အခွင့်အရေးနဲ့လူမှုတရားမျှတမှုတွေအတွေ့တိုက်ပွဲဝင်နေတဲ့ဘူမီခါစရက်စတာတောင်အာဖရိကနိုင်ငံမှာကြားမှာကွဲပြားမှုကြောင့်အကြမ်းဖက်တပ်ဖြတ်ခံရမှုတွေနဲ့အစီအစဉ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရေးကြိုးပမ်းနေသူရိုချန်ဒါဖက်စကိုလိုင်ဘီးရီးယားနိုင်ငံကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူဖာစီယာဘိုရိုနာဟဲရစ်စ်လီဗျားနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးနက်ချလာမာဂိုရှ်မော်ရိုကိုနိုင်ငံမှာလွှတ်တော်တွေအမျိုးသမီးတွေအချို့ကျကုစားပြုခွင့်ရရေးဦးဆောင်ကြိုးပမ်းခဲ့သူလွှတ်တော်အမတ်ဒရိုင်နာဂါမန်ရူမေးနီးယားနိုင်ငံအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူကာမန်ဂူရဂဲပရစီနိုင်ငံမှာအမျိုးသမီးတွေနဲ့တက်ကြွလှုပ်ရှားသူတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖိရက်တွေအပါအဝင်အချင်းပြတ်ခြားစားမှုတွေနဲ့မွေးဆေးဝါးတိုက်ဖျက်ရေးကိစ္စတွေကိုင်တွယ်ရမှာထင်ရှားတဲ့ရှေ့နေစီမိုနီစီဘီလီယိုဒိုနာစီမီတိုကိုလံဘီယာနိုင်ငံကလူခွင့်ရင်းနဲ့သဘာဝပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူဟိုစီဖီနာကလင်ဂါဇူနီဂါနောက်မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့လက်ရှိမှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာတူဝင်ကြီးမအိဒစာမောင်တို့ဖြစ်ပါတယ
်အမျိုးသမီးတွေခါခဏအချိန်တွေထိဒီမိုကရေစီနဲ့လူခွင့်ရေးရပိုင်ခွင့်တွေအတွက်တောင်းဆိုဆန္ဒပြတဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွနဲ့ပါဝင်လှုပ်ရှားနေစေဖြစ်ပါတယ်ခဏကျွန်မရခဲ့တဲ့စုဟာမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေနဲ့လူငယ်တွေအပေါ်စစ်တပ်ကနေပြီးတော့မှကျူးလွန်တဲ့အကြမ်းဖက်ရာဇဝတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်စေဖို့နဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီမိုကရေစီရရှိရေးလူခွင့်ရရရှိရေးစူးစမ်းရုံးကန်မှုတွေအတွက်အတိမတ်ပြုပေးရစုလို့ကျွန်မအနေနဲ့ခံယူပါရရှင်ကျေးဇူးတင်ပါတယ
်ဒီမိုကရေစီနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအတွက်ရှစ်တန်းကတိုက်ပွဲဝင်သူတူအဖြစ်ထင်ရှားတဲ့မတ်ဤတင်စာမောင်ဟာမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ကျောင်းသားသမဂ္ဂလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတူဖြစ်ပြီး2015ခုနှစ်မှာကျောင်းသားတပိတ်လမ်းလျှောက်ချီတက်ပွဲမှာပါဝင်ခဲ့ပြီးတဲ့နောက်ဖန်စီအချင်းချခံခဲ့ရသူဖြစ်ပါတယ်။ဆီယနာသိမ့်မှုနောက်ပိုင်းမှာလည်းငြင်းညံ့တဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့အတွက်မြန်မာစစ်ကောင်စီကဖောင်ရန်ထုတ်ခံထားရသူဖြစ်ပြီးလက်ရှိမှာထွက်ပြေးတင်းရှောင်နေရပေမဲ့လို့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်မစုံမနစ်ရှေ့ဆက်တိုက်ပွဲဝင်နေတာကြောင့်အခုလိုနိုင်ငံကအမျိုးသမီးရဲစွမ်းတတိရှင်စုဂုံပြူချင်းမြနာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။စုရှင်12ဦးရဲ့ကိုစားပြပြနိုင်ငံသားရေးဝန်ကြီးနက်စလမာဂုရှ်ကမိန့်ခွန်းပြောကြားခဲ့ပြီးအခက်အခဲချက်တဲတွေဘလို့ပဲရှိရှိကိုယုံကြည်ရာလှုပ်တင်လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့လှုပ်ဖို့ဆုံးဖြတ်လှုပ်ဆောင်ရဲတာဟာရဲရင်မှုတတိခွန်အားပါလို့သူကပြောသွားပါတယ
် When you decide to listen to your true self when it is hard to speak up
ကိုလက်ခံယုံကြည်တဲ့အတိုင်းထုတ်ဖော်ပြောဆိုဖို့ခက်ခဲလို့နဲ့အချိန်မှာတော့ဒါကိုရအောင်ထုတ်ဖော်ဖို့ဆုံးဖြတ်တာအမျိုးသမီးတွေအကြီးရန်ရထူးတဝန်တွေထမ်းဆောင်တဲ့အခါအချိန်ပြည့်စောင့်ကြည့်ဝေဖန်ပြစ်တင်ခံရမတရားအနိုင်ကျင့်ခံရရကြုံရမယ်ဆိုတာသိပါလဲနဲ့ဒါရီကိုရရဲဝော့ရင်ဆိုင်တာဒါရီကိုတက်သည့်ခွန်အားလို့ဆိုလိုပါတယ်အမျိုးသမီးတွေအနေနဲ့ကိုတိုင်းပြည်အိုးအိမ်တွေကိုစွန့်ခါပြီးတော့ဘေးလွယာမှာခိုးလုံရှင်တန်ဖို့စွန့်စွန့်စားစားဆုံးဖြတ်ရတာကလည်းရဲစွမ်းတက်သည့်ပါပဲ
ဒီလိုအမျိုးသမီးရဲစွမ်းတက်သည့်ရှင်တွေနဲ့အတူကမ္ဘာတစ်ဝန်းအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာအောင်အလုံးတညီတညွတ်တဲ့လက်တွဲလှုပ်ဆောင်သွားကြမယ်အကြောင်းသမရကတော်ဂျေးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ
် To all women of courage those fighting injustice in Latin America or hoping to learn in the Middle East
လက်တင်အမေရိကမှာတရားမျှတမှုရရေးတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေဒါမှမဟုတ်အရှိအလေပိုင်းမှာပညာသင်ကြားခွင့်ရရေးဥရောပမှာဒီမိုကရေစီနဲ့တည်ငြိမ်မှုရရှိရေးအာဖရိကဆာဟာရာတဲကန္တရာနိုင်ငံတွေမှာကိုယ့်ရဲ့မိသားစုကိုကာကွယ်ပေးနိုင်ရေးအာရှမှာကြားမအခြေခံအကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့အမျိုးသမီးတွေဒီလိုရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတဲ့အမျိုးသမီးအားလုံးကိုပြောချင်တာကတော့ကျမတို့ဟာဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ခွန်အားအပြည့်နဲ့ဆက်လက်ပြီးတော့လက်တွဲကြိုးပမ်းသွားကြမယ်ကိုယ့်ရဲ့အသံတွေကိုထုတ်ဖော်ပြောဆိုဖို့ခက်ခဲတဲ့အချိန်မှာတော့ကိုယ့်ကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သူတွေကိုဟန်တာဖို့အတူလက်တွဲကြိုးပမ်းသွားကြပါမယ်
ငြင်းချမ်းရေးတရားမျှတရေးနဲ့လူတိုင်းရဲ့အခြေခံအခွင့်အရေးတွေအားလုံးတန်းတူရရှိရေးအတွက်ချီးချောက်မှုတွေအကြမ်းဖက်မှုတွေကြားကပဲ
မကြောက်မရွံ့ရှေ့ဆက်တိုက်ပွဲဝင်နေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုအမေရိကန်နိုင်ငံသားကြီးဌာနကအမျိုးသမီးရဲစွမ်းတပ်တည်ရှင်တွေအဖြစ်2009ခုနှစ်ကစလို့အလေးထားဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး190နီးပါးတည်ဆုချီးမြှင့်ခံခဲ့ရပြီးပါပြီ။ပြည်ကနေ2021ခုနှစ်ကအမျိုးသမီး22ဦးကိုဂုဏ်ပြုချီးမြှင့်လာမှာလေမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမဖြူဖြူအောင်ချီးမြှင့်ခံခဲ့ရပါတယ်။ဒီမတိုင်ခင်တုန်းကလည်းဒီစုကို88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်စင်မအောင်နောက်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုမျိုးစုံကနေကာကွယ်နိုင်မဲ့ဥပဒေတွေပေါ်ပေါက်လာဖို့နဲ့ကချင်ပြည်နယ်ရင်းစစ်ပွဲတွေရက်စက်ရေးကြိုးပမ်းခဲ့တဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့ပြိပခဒေတာကအမျိုးသမီးနဲ့ကလင်းငယ်တွေအေးဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူနော်ကညောဖောတို့လည်းရခဲ့ဘူးတဲ့ဆိုတာကိုတင်ပြရင်တည်ထင်းပံအမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျူးထွေးပါရှင
်မခင်ဗျူးတွေပတ်စင်တင်ဆက်တဲ့အမျိုးသမီးခန္ဓာဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မဲ့ဖြစ်ပါတယ်ဒီဘက်မှာယူကရိန်းရုရှားဒုက္ခသည်တွေတောင်ပိုင်းနယ်စပ်ကနေခိုလွန်ခွင့်တောင်းခံလာတာပိုလန်ရောက်ယူကရိန်းဒုက္ခသည်တွေကိုအမေရိကန်မျိုးတော်ဝန်တဦးကကိုယ်တိုင်သွားရောက်ကူညီတာစားလိုက်အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ချိန်မှာပဲယူကရိန်းနိုင်ငံသားတချို့အမေရိကန်ပြည်ထောင်စုမှခိုလွန်ခွင့်ရဖို့မက္ကဆီကိုနိုင်ငံကနေတဆင့်ကြိုးပမ်းလာပါတယ်။ကုလသမဂ္ဂရဲ့စည်းရုံးကိန်းဂဏန်းတွေအရယူကရိန်းကထွက်ပြေးလာတဲ့ဒုက္ခသည်နှစ်သန်းခွဲနီးပါးရှိလာနေပြီးအဲ့ဒီထဲကတဝက်လောက်ဟာကလေးတွေပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကဆိုဖီယာက
cuz actually I have a family and
American ma amita su win ni yo tange chin ni yo shi pi lo thuru ga jama ko sat sat aya ya kunyi pe dai ja ba de aku si phit ni ya chang thuru ga jama ko ukraine ga ni thwat si jama de taja chin myo wa so yin no amita su yi yo tange chin ni de pu mya de ku nai ngan ga ni thwat la ma ma hou pu so ya ti ja ba de
California ပြည်နယ်စန်ဒီယေဂိုနဲ့မက္ကဆီကိုနိုင်ငံတီဟွာနာနယ်စပ်ဆန်ယေစီဒရိုနယ်စပ်ဖြတ်ကျော်ဂိတ်ကနေအခုလိုခိုလွန်ခွင့်တောင်းခံနေသူတွေကိုလိုက်လံကူညီနေသူကတော့ဒုက္ခသည်ကူညီရေးအဖွဲ့က Blind Bookie ပ
ါ CC Aimo Herbido Communication
ဘယ်သူမဆိုဘဝလုံးကြုံမှုကိုရှာဖွေနိုင်တဲ့အခွင့်အရေးရှိတယ်လို့အမေရိကမှာခိုလွန်ခွင့်လည်းတောင်းခံနိုင်ပါတယ်ဒါကြောင့်အခုဒီကိုလာပြီးတော့ကူညီတာဖြစ်တယ်လို့အားလုံးလည်းအခုလိုအခွင့်အရေးမျိုးရရှိချင်ပါတယ်
ဂူလိုနိုင်ငံရဲ့ခေလွန်ခွေတောက်ခံသူတွေရဲ့ရုရှားနိုင်ငံသားအများပြားလဲပါဝင်ပြီး2021ဩဂုတ်လကနေ2022ဇန်နဝါရီလအတွင်းခေလွန်ခွေတောက်ခံသူ 8,600 ကျော်ရှိခဲ့တယ်လို့ AP သတင်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်ရုရှားတွေအပြင်အရင်ဆိုဗီယက်ပြည်ထောင်စုဟောင်းနိုင်ငံတွေကသူတချို့လဲအမေရိကမှာခေလွန်ခွေရဖို့တောက်ခံကြပါရယ်ရွှေပြောင်းဝင်ရောက်သူများဆိုင်ရာရှေ့နေယူလီယာပတ်စကိုဗာက
influx of refugees from Ukraine
နဲ့ Russia ကဒုက္ခသည်တွေပို့ပြီးတော့များလာတာကိုတွေ့ရပါတယ်။အချင်းတော်တော်ကြာကလေးကအခုလိုမျိုးလာနေတာကိုတွေ့ပြီမယ်လေ။ Russia ကအချင်းတွေပို့ဆိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကပို့ပြီးတော့များလာပါတယ်
။ Russia နိုင်ငံသားတွေဟာ Moscow ကနေခီးသွားအများပြားလာရောက်ကြတဲ့ Mexico နိုင်ငံ Cancun မြို့ကနေတဆင့် San Diego နားကနေဆက်ဖြတ်ကျော်တဲ့ gate scan ရှိရာကိုဈေးသက်သာတဲ့ကားတစ်စီးကိုငှားဒါမှမဟုတ်ဝဲပြီးစူပေါင်းလာကြပါတယ်ခေလုံခွင့်ရသူတွေရှိသလိုတချို့လဲနေဆက်ဖြတ် gate အနီးနားမှာပဲခေလုံခွင့်ရဖို့အရေးဖြစ်တယ်လို့စောင့်ဆိုင်းနေရတာပါခေလုံခွင့်တောင်းခံသူရုရှားနိုင်ငံသားMaxim Dasko ga
ya preho 4 mis
lo ngene lila rong gade ga la kae da ba ai chein ga russia ma american visa ya bu ma lwe ba bu dan yong ni a long le pait tha da chang tami ne atu mexico ne zat ko phyet bi naingae yi kho long kwin taung da ba
russia atai khan kaung saung alexi nevelny ko thauk khan tu tu phit de dasko ha tayet cha thain thain khan pi de naw tami ne atu america ma kho long kwin ya kae ba de america ye lu khwin sat tat mo ri ya tu twet namuna pya yut phit le shi ni kae ba de lu ပြောပါရခင်ဗျာဒီနေ့ရက်ကပ်ပါမရှောင်းရုရှားဘက်ကမစိုက်တိုကြီးနဲ့ပစ်ခတ်တာကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီအင်္ဂလိပ်နိုင်ငံတွေစီထွက်ပြေးခိုလွန်ကြရပါတယ်ယူကရိန်းဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေထဲမှာပိုလန်နိုင်ငံလည်းပါဝင်ပြီးဒုက္ခသည်တွေလိုအပ်တာကိုအကူအညီပေးနေပါတယ်ဒုက္ခသည်တွေကိုကူညီဖို့ပိုလန်ရောက်အမေရိကန်နှစ်ဦးက
Paul and Greg Paul and Greg
Paul Kenitra New Jersey ပြည်နယ်Point Pleasant Beach mural မှာ
There are people from all over the globe.
ကဘာနလူတွေလည်းရှိပါတယ်။သူတို့မေးကြည့်တော့ကျွန်တော်လိုပါပဲ။လုံးဒီကြအားလုံးခဏဒီတိုင်းချထားခဲ့ပြီးတော့လေရင်လက်မှတ်ဝဲတချို့လည်းကားပေါင်းလာကြ။ဒ တချို့လည်းယထာစီလာကြပြီးတော့တက်နိုင်တာတွေဝိုင်းကူနေကြပါလေ
ရုရှားရဲ့ကျူးကျော်စရာသတင်းသုံးပတ်တွင်ချင်းနှင်းဝင်ရောက်လာတာကြောင့်ယူကရိန်းကိုဆွန့်ခွာထွက်ပြေးသူတွေလည်းပိုလန်နိုင်ငံနဲ့ဝင်လာနေဆဲဖြစ်ပါတယ်တက်ဆက်ပြည်နယ်အာဗီမျိုးကစေတနာဝန်ထမ်း Greg Johnson က
imagine leaving all your belongings everything you
work for go find scenario အားလုံးကိုဒီအတိုင်းဆွန့်ပစ်လိုက်ရပြီးကိုအလုံးမိသားစုအတိုင်းဝိုင်းအားလုံးကိုစစ်ပွဲကြောင်ခြံထားခဲ့ရပါတယ်ကိုမျက်စိနဲ့သာတက်မတွေ့ဘူးဆိုရင် American တွေတော်တော်များများအတွက်ရုံဖို့တောင်ခတ်ပါလိမ့်မယ
်အရှေ့ဥရောပဒေသအမျိုးအနွယ်ကဆင်းသက်လာတဲ့မျိုးတော်ဝန် Paul Canitra ဟာသတင်းမီဒီယာတွေမှာဒုက္ခသည်တွေကိုတွေ့မြင်ရပြီးနောက်ပိုလန်ကိုကိုယ်တိုင်ကိုယ်ကျလာရောက်ကူညီဖို့ဆုံးဖြတ်ခဲ့ပါတယ်သူရဲ့မြို့မှာဆိုရင်လေနွေရာသီရောက်တိုင်းယူကရိန်းကနေအလုလာလုပ်သူတွေရှိပါတယ
် I'm a firm believer that you lead from the front
ရှိကနေလက်တွေ့ကြကြဥဆောင်လုပ်တာမျိုးကိုကျွန်တော်ကပို့ပြီးတော့ကြိုက်ပါလေပါဇက်ကပြောရလွယ်တော့စကားအပေါ်မပြောတာကောင်းပါလေလုံးဆရာရှိတာကိုအကုန်ဝိုင်းလာလုပ်ပေးတာကပြောနေတာနဲ့ပို့ပြီးတော့ထိရောက်ပါလေ
Paul နဲ့ Great တို့တငယ်ချင်းနှစ်ဦးလက်ခံရရှိတဲ့အလူငွေတွေနဲ့လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူပြီးတပတ်ကြာစေတနာဝန်ထမ်းအကူအညီပေးနေကြတာပါရုရှားကျူးကျော်စစ်သုံးပတ်အတွင်းချင်းနှင်းဝင်ရောက်လာတာကြောင့်လဲယူကရိန်းနိုင်ငံသားတွေပူအခက်ကြုံလာကြတယ်လို့ဆိုပါတယ်ဂျွန်ဆန်က
We're bringing humanity to a
ဒုက္ခတွေရောက်ရလွန်လို့ဒုက္ခဆိုတာဘာပါလဲလို့မသိတော့တဲ့အခြေအနေပါကိုယ့်ရဲ့နှွေးထွေးရာအိမ်ကနေအဝေးကိုသွားကြရမယ်သူတွေအတွက်ကျွန်တော်တို့တတ်နိုင်တဲ့လောက်နှိမ့်သိမ့်ပေးပါတယ
်တပတ်ကြာပိုလန်မှာစေနာဝန်ထမ်းအကူအညီပေးပြီးနောက်ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ရောက်ရင်လဲဒီကအခြေအနေတွေကိုအများသိအောင်ဆောင်ရွက်ရင်ဆက်လက်အကူအညီပေးသွားမယ်လို့ပြောရတယ်ခင်ဗျာကစုံပေါက်ပြေးလွှမ်းနေတဲ့မြင်းနောက်စင်မီတာအကွာကနေကျိုးနဲ့ဆွဲနှင်းလျှောစီးလိုက်နိုင်လို့ဆိုရင်စိတ်ပန်းရောရုပ်ပန်းဆိုင်ရာချက်ခံတတ်ဆွမ်းမှုလိုတယ်လို့မြင်းစီးသူတေလာစတိုဘော့ကပြောပါတယ်
You have to believe in your horse and you also have to believe in yourself.
ကိုမြင်းပေါ်မှာယုံကြည်ဖို့လိုတယ်လို့ကိုဘသားလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုမြင်းရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုသိထားရမှာဖြစ်ပြီးတော့နှင်းတွေကြောင့်လမ်းဆိုတာရောဘလောက်ဆောက်မမတ်အနေအထားရှိတယ်ဆိုတာရောကိုသိထားဖို့လိုတယ်လို့ကိုမြင်းဟာဒီအတားအဆီးတွေကိုဖြတ်ကျော်နိုင်ပါမလားဆိုတာကိုလည်းသိထားရပါမယ်
။မြင်းစီသူကကိုရဲ့မြင်းလမ်းကြောင်းအတိုင်းပြင်းနေအောင်ထိကြောက်အောင်တယ်လို့မြင်းတော့ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အတားအဆီးတွေကြာပြတ်တန်းစီးစစ်နိုင်အောင်ရဲ့ချိတ်ထားတဲ့ဂွင်းလေးတွေကိုလက်မှဆွတ်လိုက်နိုင်အောင်လဲအဲ့လိုအချိတ်ဆက်မိမိလုပ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလိုအပ်တယ်လို့မြင်းစီးသူ Josh Abbott ကပြောရတယ
် The skier reads the track and can kind of tell you this
ရှင်းရှင်းစီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြဲမြဲနှီးနှီးစသဖြင့်ကိုယ့်ကိုအချက်ပြဆက်သွယ်ပါတယ်သူကမြင်းရဲ့အမူအကျင့်ဘယ်လိုပြေးမလဲစတာတွေလည်းသိထားရပါတယ်ဒါမှသာ၃ဘက်လုံးအချိတ်ဆက်မိမိလုပ်နိုင်မှာပါ
ဒီလိုချိဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုတယ်လို့ချန်ပီယံနှစ်ကြိမ်ဖြစ်ခဲ့ဘူးတဲ့မြင်းနောက်ကကျိုးနဲ့ဆွဲနှင်းလျှောစီးသူ Colin Cook ကပြောပါတယ
် You're sitting on top of the ramp
ခေကူဘလို့ဖြတ်ရမလဲဆိုတော့ကြိုကြည့်ထားပါလေသူတို့ကဂုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွဲသွားမှကိုတီးထားပါမယ
်လက်ဘေးကနေစခဲ့တဲ့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကိုဂူကာကနေဒါအိုက်ဒါဟိုဝိုင်ယိုမီယူတာပြည်နယ်တွေမှာပါကျင်းပနေကြပါပြီအမေရိကန်မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကျင်းပရေးဥက္ကဋ္ဌလိုရန်ဇင်မက်စပိုဗာက
Leadville ski drawing is the oldest ski drawing race
Leadville မြင်းဆွဲနှင်းလျှောစီးပြိုင်ပွဲဟာတက်တန်းအရှည်အကြဆုံးဖြစ်ပြီး1949ခုနှစ်မှာစပါတယ်အခက်အခဲဖြတ်ကျော်တာတွေလည်းပါပါတယ်နောက်က Golden Bureau Cafe ဆိုရင်လည်းကောင်းပွိုင်နေနှင်းလျှောစီးသူတွေထိုင်ပြီးသူ့မြင်းကောင်းတယ်ကိုယ့်ရဲ့မြင်းဆွဲနှင်းလျှောစီးသူကပိုကောင်းတယ်ဆိုပြီးငင်းခုန်နေကြတဲ့နေရာပါ
1890ခုနှစ်တွေစီကငွေတူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာအလဲပက်လာရောက်သူတွေကိုမိခိုးအားထားတဲ့မြို့ပါကိုဗစ်ရောဂါကြောင့်အလဲလာသူတွေမရှိသလောက်ဖြစ်နေရကနေအခုခါမှာတော့ပြန်လည်စီကားလာနေပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
စားအတောက်တွေအတွက်သုံးတဲ့ဓာတုဆေးရိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလားဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးမှာပါအစားအတောက်တွေအတွက်ဓာတုဆေးသုံးတိုင်းဟာကောင်းပါသလားရှင
်အစားအတောက်တွေအတွက်ဓာတုဆေးဟာမကောင်းတာတွေကတော့များပါတယ်သို့တော်လည်းကောင်းတဲ့ဆေးလည်းရှိပါတယ်ကောင်းအောင်လည်းပြုလုပ်ပေးနိုင်တဲ့ဓာတုဆေးတွေကိုတွေ့ရပါတယ်
ဓာတုဆေးတွေထဲမှာပေါ့နော်လူတွေအတွက်အန္တရာယ်ဖြစ်စေတဲ့ဆေးကိုအရင်ပြောပြပေးပါဆရာ
အဓိကတော့ဥမာအယောင်တောက်ပသေးတဲ့ဆိုးစေးတွေပေါ့ဥမာပြန် let outside တွေထည့်ပြီးတော့အနီရောင်ဖြစ်အောင်လုပ်တဲ့ဆေးတွေရှိပါတယ်တခါတည်းကျတော့လုံးမှုတ်တွေမှာသုံးတဲ့ဆေးတွေရှိတယ်နွားနို့တွေမှာကြာရင်လည်းတာရှိခံအောင်ဆိုတော့ကျွန်တော်တို့ formalin တွေသုံးတာရှိတယ်ငားတွေဘဟမန်ဒီအောင်ဆိုတော့ခြေဆိုးစေးတွေထည့်တယ်အဆေးအောင်ဖြစ်အောင်ဆိုတော့ကျွန်တော်တို့ကလက်ဖက်တွေမှာလည်းဆိုးစေးအမျိုးစုံကိုထည့်ကြတယ်ဒါတွေကမကောင်းတဲ့ဆေးတွေပေါ့ဒါတွေကိုနှစ်ပေါင်းများစွာဒီကတွေ့ခဲ့ကြတယ်တွေ့နောက်ပိုင်းကျတော့တကယ်တမ်းကောင်းတဲ့ဓာတုဆေးတွေကျတော့သူတို့မသိကြပါဘူးအဲ့တော့အမှန်မှားနေဒီဈေးကွက်တွေလူတွေအတွက်မကောင်းလို့ဆက်တယ်ဓာတုဆေးတချို့ဟာစားသုံးသူတွေအတွက်အကျိုးရှိတယ်ပေါ့
ဟာဒီဓာတုဆေးတန်းကလောလူတွေအတွက်အန္တရာယ်မဖြစ်စေဘူးပေါ့နော်ဆရာ
ဟုတ်တယ်ဓာတုဆေးတန်းကတော့အန္တရာယ်မဖြစ်စေပါဘူးဥပမာဖြင့်လူတွေအခုကြောက်နေတဲ့ပြောသေးတို့ဆေးလို့ပြောကြတယ်အဲ့ဒါတွေကတကယ်တော့အန္တရာယ်မဖြစ်ကြအောင်ပြောသေးတို့ဆေးကိုလူတွေကမစားကျင်ကြဘူးအော်ရေရိုးပြောသေးပဲစားကျင်တယ်ဆိုတာတွေဖြစ်လာတော့နည်းနည်းလေးဈေးကွက်မှာပြဿနာတက်နေပါတယ
်ဆရာငါပြောသေးဒီတို့ဆေးအတွက်ဆရာဘယ်လိုဆင်းမျိုးပါလဲဆရာ
မြန်မာပြည်မှာရောကမ္ဘာမှာရောအများဆုံးသုံးတာက ethylphen လို့ခေါ်ပါတယ်။ဒါမှမဟုတ် ethylphen လို့လည်းကျွန်တော်တို့ပြောပါတယ်။သူ့ရဲ့ဓာတုဗေဒအမိကတော့ 2-chloroethyl phosphoric acid လို့ခေါ်ပါတယ်။ဈေးကွက်မှာတော့ ethylphen အပြင် bromiphenol arvest ဆို ethyl ဆိုတော့အမျိုးမျိုးလာတာလည်းရှိပါတယ်
။ဆရာဒီဆေးတွေငါပြောသည်မှာဘယ်လိုပုံစံနဲ့သုံးပါလဲဆရာနည်းနည်းရှင်းပြပေးပါ
ဘလို့သုံးလဲဆိုရင်တော့ ethylphen အမှုအနှဲငယ်ကိုရေမှာဖြော်ပြီးတော့သုံးလာပါပဲ။သိပ္ပံကြီးကြကြပြောရရင်တော့ ethylphen 500 to 1000 ppm ပေါ့။အနှဲငယ်ပါဝင်တဲ့ရေကိုနော်ရေစကားလန်နဲ့ဖြော်လိုက်တာပေါ့။အဲ့တော့ဇဝဲဇွန်းဇွန်းလောက်ကိုရေစကားလန်တစ်ပုံးမှာဖြော်ပြီးတော့ငပြိုးစည်းကို2မိနစ်လောက်စိမ့်ပြီးတော့ဆယ်ထုတ်ရပါတယ်။အများသောအဖြစ်တော့ plastic 8နဲ့ထုတ်တယ်။ဒါမှမဟုတ်သူတို့ပဆိုးနဲ့ထုတ်တော့သုံးလေးရက်လောက်ထားလိုက်ပဲဝင်နေတဲ့ငပြိုးသီးကိုရပါတယ်။မှုနေတဲ့စားရည်လို့လည်းချို့ပါတယ်။ဒါကတော့တဘာဝကိုတုတ်ထားတဲ့ဒီလန်နဲ့လှုပ်ထားတာပါ
။ဆက်ဘာကြောင့်ဒီ ethylphen နဲ့တွေ့လို့ရှင်ငပြိုးသီးကဘာလို့မှဲသွားတာလဲဆရာ
။အဲတကယ်တော့သူကတဘာဝကိုတုတ်တာပဲလေ။ငပြိုးသီးကမှဲဖို့က ethylene ဆိုတဲ့တန်ခွေထွက်ရတယ်။အဲ့ဒါကိုအပင်တွေရဲ့ဟော်မုန်းလို့ခေါ်တယ်။အဲ့ဒီ ethylene ထွက်လာတဲ့အခါမှာငပြိုးသီးတွေအသီးနှံတော်တော်များများပါလေ။သူတို့ဒါနဲ့ထိရင်သူမဲ့ရတော့ပြီဆိုတော့တိလာပြီးတော့ပြန်မဲ့တော့ပဲ ethylphen နဲ့စိတ်လိုက်တော့ ਨੇ ethylene ကထွက်လာပြီးတော့ငပြိုးသီးကိုပြောတယ်ဟေးမင်းတို့မဲ့တော့ဆိုတော့သူစပြီးတော့မဲ့တဲ့လုပ်ငန်းစဉ်ကိုစလုပ်တော့ဒါတရက်ကြာမှတရက်ကြာပေါ့အဲ့တော့ငပြိုးသီးတစ်ခုလုံးကဝဲမဲ့လာတယ်အဲ့တော့ထွက်လာတဲ့အချိန်က ethylene ပဲလေ
ဒီ ethylene ကိုဘယ်တော့မှစပြီးသုံးတာပါလဲဆရာ
ethylene သုံးတာလုံးခဲ့တဲ့နှစ်30လောက်နဲ့သုံးပါလားဒီငပြိုးသီးကိုအဝေးကနေတည်လာတော့သူကအစိမ်းပဲခုတ်လာတယ်ဒီရဲ့ငါပြောသေးကိုအစိမ်းခုတ်လာတော့ဒီဈေးကွက်ထဲထည့်ဖို့ကြာတော့မှဲ့မှာဖြစ်မှာဘို့မှဲ့ဖို့ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့အပင်ဟော်မုန်းဖြစ်တဲ့ ethylene ကိုအဲ့ဒီချက်ကိုဖြတ်တယ်နော်ကွန်တိန်နာရဲ့ထည့်ကိုတညလောက်ဖြတ်ထားရင်နောက်ရကြာတော့စမှဲ့တာပေါ့နောက်တစ်ချိန်ကြီးဝင်းဝါအဲ့ဒါဘူးတတိလည်းလုံနေကြတဲ့ဟာပဲပေါ့ဒီ ethylene ကြာတော့ကောင်းတာကသူကအရေးဖြစ်တော့ငွေလို့မဟုတ်ခံရတွေ့ရတာလွယ်တယ်ပေါ့လွယ်တဲ့အတွက်သူ့ကိုတို့မျိုးကျွန်တော်တို့တိုင်းပြည်လိုကြတော့အဆင်ပြေတယ်။ဟောတခြားတိုင်းပြည်လည်းသုံးတော့သုံးပါတယ်။အများကြီးသုံးတယ်။ဒါပေမဲ့အမြောက်အများသုံးတဲ့တိုင်းပြည်တွေတချို့တိုင်းပြည်တွေကြတော့လေ ethylene တန်းငွေကိုတိုက်ရိုက်သုံးတာရှိပါလား
။ဆက်ဒီတန်းငွေကဟိုဓာတုပစ္စည်းဆိုတော့လူအတွက်ကိုအန္တရာယ်မရှိဘူးလားဆက်
။အဲလူကရှူဆိုင်ပဲပါညာဆိုတော့အန္တရာယ်ရှိတယ်။ဒါပေမဲ့သူက 1000 ppm ပေါ့လေ။အပေါင်းတန်းမှမှပုံ1000လောက်ပါလေ။တော်တော်သူကအငွေ့ရှိတော့ခဏလေးအငွေ့ပြန်သွားတယ်။ပြောသေးလို့မျိုးမှာသူ့လိုအငွေ့ပြန်သွားတော့သူ့အခေါ်မှာလည်းမဆွဲကပ်ဘူးအဲ့အတွက်လူကတော့အန္တရာယ်မရှိဘူးပေါ့အဲ့ဒီတိုက်ရိုက်ကြင်တော့လက်တွေမှာအနာဖြစ်တယ်ကဲမျက်စိလည်းဝင်လည်းမျက်စိစတာတွေပဲဖြစ်တတ်တယ်အဲ့တော့သူ့ကိုသတိထားရမယ်လက်အိတ်နဲ့ကြင်တွေ့ရတော့လှုပ်တဲ့ခါမှာလည်းတတ်နိုင်ရင်မျက်မှန်တတ်ထားရင်တော့အကောင်းဆုံးပါပဲဘာမှပြဿနာမရှိနိုင
်ဟုတ်ကဲ့ပါဆရာအစားအသောက်တွေမှာသုံးတဲ့ဓာတုပစ္စည်းတွေကဒီလိုမျိုးကောင်းတာတွေရှိတယ်ဒါမကောင်းတာတွေလည်းရှိတယ်ဆိုတော့နားလည်ဖို့လိုတာပေါ့နော်
အဲဓာတုပစ္စည်းကတော့အရင်ကလူတွေသုံးတာကတော့ဒီဟိုတာရှိခံသကြားနဲ့စားလို့သုံးတော့ပေါ့ဒီနှစ်ခုလုံးကတော့အများကြီးပြဿနာဖြစ်တာပဲဒါကြောင့်ကျွန်တော်တို့ကဒီသကြားနဲ့စားဆိုတာတကယ်တည်းဓာတုပစ္စည်းပဲလေ စိုဒီယမ်ဆိုတဲ့ဟာကျွန်တော်တို့အရင်စားလို့မရဆိုဒီယမ်ကလိုရိုက်ဆိုတာစားတယ်အဲ့ဒါတွေကကျွန်တော်တို့ငချောက်တွေမျိုးပြီးကြမှာအကုန်လုံးသုံးတယ်ဓာတုပစ္စည်းပဲအဲ့တော့ဒီနောက်ပိုင်းမှာဒီဓာတုပစ္စည်းဟိုလည်းမသူ့ကိုပိုခံအောင်ဆိုတော့တခြားပစ္စည်းထည့်တယ်တခြားပစ္စည်းကပိုဆိုးပါတယ်အဲ့တော့ဒီကသဘာဝအတိုင်းဖြစ်အောင်လို့တန်းထန်စမြန်လုပ်ထားတဲ့ပစ္စည်းတွေအများကြီးရှိပါတယ်ဒီတိုင်းလင်းဆိုတဲ့အသီးတွေကိုရင့်မဲ့စေတဲ့ဟော်မုန်းတွေကအတော်လေးကိုအနေရကင်းပါဒီအတွက်ကိုအများကြီးသုတေသနလုပ်ထားပြီးသားပါတချို့လူတွေကြတော့ဟာဒီကောင်ကတော့တားလို့မကောင်းဘူးမချိုးဘူးပုတ်လဲပုတ်လွယ်တယ်လို့ပြောကြတယ်အမှန်တော့ရောင်းသူဘက်က quality control ဆိုတဲ့အရေးအသွေးကိုထိန်းသိမ်းဖို့မလုပ်တာပဲတပြောစီတွေကပြဲ့ဟိုကပြင်မှာ၄လနဲ့6လကြာမှာကြာအဲ့လိုမှရင့်တယ်အဲ့တော့ရင့်တဲ့အသီးကိုမခုတ်ဝင်နဲ့လုတဲ့အသီးကိုဖေးရီတွေးတော့ဒီကောင်ကပြဲ့တော့ပြဲ့ပါလေဒါပေမဲ့ဘယ်လိုလုပ်အရေးအသွေးပြည့်တော့မလဲဒီရောင်းတဲ့လူတွေဘက်ကလိုတယ်လို့ကျွန်တော်ထင်ပါတယ်
ဒေါက်တာခင်မောင်ညိုပါတဘောဝအတိုင်းဖြစ်အောင်လှုပ်ထားတဲ့ဓာတုပစ္စည်းတစ်မျိုးဖြစ်တဲ့ Ethifon ကိုဝါခွန်းတွေရင့်မှန်အောင်လုပ်တဲ့နေရာမှာအသုံးများပါတယ်သူ့ကိုပိုးသက်ဆေးဖြစ်နေတဲ့တုံနိုင်တယ်လို့ rubber ချစ်တဲ့နေရာဆေးကလမကိုရှော်ဖြူပြန်အထွက်တိုးအောင်နန်းနိုင်ခင်းတွေကြီးထွားရင့်တန်အောင်လည်းတုံးကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA အထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြေတားလက်ဆောင်တည်သခြင်းတောင်းခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့ရတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာသတင်းသုံးဖက်ကြော်လာနေပြီးယူကရိန်းမြို့တော်နဲ့တခြားမြို့တွေကိုအဆက်မပြတ်ဘုံကျဲတိုက်ခိုက်နေချိန်မှာပဲတောက်ချာနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်ပင်တို့ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးရှာရှာပါပါဗီဒီယိုအွန်လိုင်းမှာဆွေးနွေးခဲ့ကြပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတကထောက်ခံကြောင်းပြောဆိုမှုတွေယူကရိန်းကိုရုရှားကျူးကျော်တာအတွက်တရုတ်ကဝေဖန်ရှုတ်ချတာမျိုးမဟုတ်တာတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကိုသမ္မတဘိုင်ဒန်ကမေးမြန်းဖို့ရှိကြောင်းအင်ဗျူပြောခွင့်ရဂျန်ဆာကီကဒီအစည်းအဝေးမတိုင်ခင်ပြောကြားခဲ့တာပါရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့စစ်ပွဲဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုစိန်ခေါ်မှုတစ်ခုဖြစ်ကြောင်းဆွစ်ဇလန်သံတမန်ကြီးဂျက်ပီတော့ကပြောကြားလိုက်ပါတယ် EU ဥရောပသမ္မတကလည်းအမေရိကန်တို့ရဲ့ရုရှားပေါ်မကြုံစဘူးချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုမှာသူလဲပါဝင်မှာဖြစ်ကြောင်းဆွစ်ဇလန်ဖက်ဒရယ်ကောင်စီကကြေညာခဲ့တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်တာမှန်ကန်တဲ့လုပ်ရဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနေမော်စကိုကလူစနီကီအားကစားရုံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားစာနာမှုဆိုင်အကျက်တဲတွေပိုဆိုးသွားနေကြောင်းကုလသမဂ္ဂတွင်းမှုချုပ်ရုံးကတောက်ချာနေမှာပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်နေရအဆွန့်ခွာသူက5သိန်းကျော်ရှိခဲ့တယ်လို့လည်းပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲထရက်တို့ဖြစ်ကြပါတယ်စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ3249 VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America.